င်္ဂလာပါရှင်။ VOE ကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးစားတဲ့တော်ရရှင်ရဲ့မှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်နော်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမှာပါ။တော်ရရှင်ရဲ့အတွက်မြန်မာသချင်းလေးတစ်ပုဒ်ကိုလည်းမေတ္တာတေးလက်ဆောင်ဖြစ်နေပေးဦးမှာဖြစ်ပါတယ်ရှင်။အခုတော့အရင် VOE အစီအစဉ်တွေကိုနားဆင်ပြီးတော့ကျေးဇူးတင်ကြောင်းရေးလာကြတဲ့တော်ရရှင်တချို့ရဲ့စာတွေကိုပြောပြပေးသွားခြင်းပါတယ်။ Facebook ပေါ်မှာလာရေးသွားသူကတော့ဦးစိုးမင်းဖြစ်ပါတယ
်။ VOE ကိုနားဆင်လာခဲ့တာ1988အရေးခင်ကာလမှအခုထိပါပဲ။တချိန်လုံးက VOE မှာတာဝန်ထမ်းဆောင်ခဲ့ကြတဲ့ဥက္ကမောင်ထေးဦးရောင်တို့ကိုလည်းအခုတက်တိုင်းအမှတ်ရပါသေးတယ်။သက်ရှိထင်ရှားရှိနေလို့ရှိရင်သတိရတဲ့အကြောင်းပြောပြပါဗျာကျွန်တော်ကတော့မန္တလေးတိုင်းဒေသကြီးကြောက်စင်မြို့နယ်အရှိတာဂရကြီးရွာကဦးစိုးမင်းဖြစ်ပါတယ် VOE ဝိုင်းတော်သားအားလုံးနှစ်သက်မှာရှင်လန်းချမ်းမြေ့ကြပါစေ
88အရေးခင်ကာလတွေကအခုချိန်ထိနှစ်ရှည်လာများနားဆင်လာခဲ့ပါတယ်ဆိုရတော့ရှင်ဦးစိုးမင်းအထူးကျေးဇူးတင်ပါတယ်တော်ရရှင်ရဲ့အရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးကြပါရနော်အခုတော့ Billboard Hot 100 Billboard ရဲ့ Hot အဖြစ်ဆုံးတေးတရာအစီအစဉ်မှာဒီသတင်းပတ်2019ခုနှစ်ရဲ့20မြောက်သတင်းပတ်အတွက်နံပါတ်1ချိန်တဲ့သချင်းလေးနဲ့ဖြောပြပေးကြပါရDJ Khaled, Chance the Rapper နဲ့ Quavo တို့လည်းပါဝင်ပြီးတော့ပူးပေါင်းဖန်တီးထားတဲ့သချင်းကအခုပြောသွားတဲ့သူတို့အတွက် American ပြည်အောင်စုမှာနံပါတ်1ချိန်တဲ့ပထမဆုံးတပုတ်တဲ့တပြားဖြစ်ပါလေသူတို့တွေအပြင် Lil Wayne နဲ့ Justin Bieber တို့အတွက်တော့ပထမအဆုံးနံပါတ်1တချင်မဟုတ်ပေမဲ့ Lil Wayne နဲ့ Justin Bieber လည်းပါဝင်ပြီးတည်ဆူထားတာပါ2010မှာ Eminem နဲ့ Not Afraid တချင်ပြီးနောက်ပိုင်း Billboard Hot 100ဆီမှာနံပါတ်1နေရာရောက်တဲ့ပထမအဆုံး Hip Hop တချင်လည်းဖြစ်ပါတယ် Australia, UK, Scotland, Canada တို့မှာလည်းနံပါတ်1ရောက်တဲ့အပြင် Germany, Ireland နဲ့ New Zealand တို့မှာလည်းနံပါတ်10ထဲဝင်တဲ့တချင်လည်းဖြစ်ပါတယ်ဒီတော့ဒီဆိုတဲ့သူတွေအားလုံးပြန်ပြောရမယ်ဆိုရင် DJ Khaled က Chance the Rapper Quavo နောက်ပြီး Justin Bieber Lil Wayne တို့ ਨੇ ပူရဲပြီးတော့သိဆိုထားတဲ့ I'm the one ဆိုတဲ့တခြင်းကိုနားဆင်ကြည့်ပါအောင်နော် DJ Khaled I'm been so cold I ain't with this heart since I was 18 Apologize if I say anything I don't meanLike, what's up with your best friend? We could all have some fun believing you. And what's up with these moves? And why they think it all comes so easy? Forget it, why you here, boy? Cause all that hype don't feel the same next year, boy. Yeah, and I'll be right here in my spot with a little more cash than I already got. Tripping off you cause you had your shot. With my skin tan and my hair long and my fans who've been so patient. Me and 40 back to work, but we still smell like a vacation. Hate your rumors, hate your pay, your pay, these allegations. I'm just feeling like the throne is for the taking. Rise for taking. All I care about is money in the city that I'm from. I'ma sip until I feel it, I'ma sip until it's done. I don't really give up my excuses that I'm young. And I'm only getting older, somebody should have closed. But I'm on one, yeah.I said I'm on one. Two white cups that I got that drink. Could be purple, it could be pink. Depending on how you mix that shit. Money to be gotten, I'ma get that shit. Cause I'm on one. I said I'm on one. I walk around the club. Everybody.God dang, feel like Pat Riley. Yeah, too much money ain't enough money. You know the feds listening. What money? I'm a made. နံပါတ်1 hip hop ဒေသရှင်တွေ pop ဒေသရှင်တွေအများကြီးပူပေါင်းပြီးတော့တိဆိုထားတဲ့ I'm the one ဆိုတဲ့သချင်းကိုနားဆင်ရကြရတာပါ တရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းနောက်ပိုင်းမှာမြစ်တာတေးလက်ဆောင်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်အခုတော့ VOE မြန်မာဝိုင်းကတင်ဆက်ပေးခဲ့တဲ့သတင်းအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့သူတို့အမြင်တွေကိုပြောပြပေးသွားခြင်းပါတယ်နော်ပြခဲ့တဲ့သတင်းပတ်တုန်းကလူများစိတ်ဝင်စားတဲ့သတင်းတစ်ပုဒ်ဖြစ်တဲ့ဒီမြန်မာနိုင်ငံမှာပိုလန်မှာကြီးဖြတ်ပြီးတော့ဖောက်လုံးမဲ့ကိစ္စအပေါ်မှာသောရရှင်နဲ့ရေးလာတဲ့အမြင်တွေကိုပြောပြပေးချင်တာပါအဓိကအကြောင်းကတော့ဒီတရုတ်နိုင်ငံရဲ့ခေတ်သစ်ပိုလန်မှာကြီးစီမံကိန်းကမြန်မာနိုင်ငံအတွက်အကျိုးရလဒ်တွေရှိလာနိုင်မယ်ဆိုတဲ့အမြင်လင်းနေတဲ့တစ်ချိန်တည်းမှာပဲနိုင်ငံရဲ့အချုပ်အခြာအာဏာအတွက်သတိထားရမယ့်အချက်တွေလည်းရှိနေတယ်ဆိုတဲ့ပြောကြားချက်ဒီပေါ်မှာအားလုံးကသူတို့ရဲ့ထင်မြင်ယူဆချက်တွေကိုတုံ့ပြန်ရေးလာကြတာဖြစ်ပါတယ်
ဒီစီမံကိန်းကိုဦးဆောင်လှုပ်ရှားတဲ့တရုတ်နိုင်ငံကကမ္ဘာအင်အာကြီးနိုင်ငံတွေရာကိုရယူဖို့ရည်ရွယ်ထားပုံရတယ်ဆိုပြီးတော့သုံးသပ်သူတွေကလည်းပြောနေကြတာပါဒီကိစ္စပေါ်မှာတောက်ထွန်းတိန်ဆိုတဲ့ဒီတော်ရရှင် Facebook ပေါ်မှာရေးလာတာကတော့တရုတ်နဲ့ပတ်သက်ရင်အပေါ်ယံပြောကိုပဲမကြည့်ပဲအတွင်းစိတ်နဲ့ဇယက်ကိုလည်းကြည့်ရပါမယ်တောင်တရုတ်ပင်လယ်ရေးကိုကြည့်ရင်သိနိုင်ပါတယ်မြန်မာအင်ဂျင်အင်အားကြီးနိုင်ငံဖြစ်တဲ့အတွက်သတိထားပြီးအစဉ်ပြောင်းဆက်ဆံနေရတာပါအကွက်ရွှေ့မမှားဖို့ထောင်ချောင်းမမိဖို့တော့ခေါင်းကောက်မှဖြစ်ပါလိမ့်မယ်တရုတ်ကိုအရင်ကိုသတိထားဆက်ဆံရပါမယ်ဆိုပြီးတော့ဒီတော်ရရှင်တ
ဦးတင်ဝင်ဖြစ်ပါတယ်။သူကအရင်လူတွေကိုတော့လက်ပေးပြီးတော့စာချုပ်ကိုတစ်ဖက်တည်းချုပ်ပြီးတော့အချုပ်ချာကိုဝယ်ခဲ့တယ်တဲ့ဆိုလိုတာကတော့အရင်အစိုးရအလက်တုံးကတရုတ်တွေကအရင်အစိုးရကိုလက်ထိုးခဲ့တယ်လို့ဆိုလိုတာပါ။အခုတော့အငိုက်ဖမ်းနိုင်တယ်ဆိုပြီးတော့ဒီအစိုးရလက်ထက်မှာတရုတ်ကအငိုက်ဖမ်းဖို့ကြိုးစားနေပါတယ်ဆိုပြီးတော့ဦးတင်ဝင်သူ့ရဲ့အမြင်ကိုရေးလာပါတယ်။နောက်ထပ်သောရရှင်တရုတ်ကတော့သူ့အရင်တော့တည်ထားတဲ့အချက်လက်တွေနဲ့နှိုင်းယှဉ်ပြီးတော့အခုပိုလန်မှာကြီးစီမံကိန်းနဲ့ပတ်သက်ပြီးတော့အခုလိုရေးလာပါတယ်။ဆော့ဂျော့ထ်ချားစ်ဖြစ်ပါတယ်
။မြန်မာပြည်ဘက်ဖောက်လုပ်ထားတဲ့ပိုလန်မှာကြီးကအမှတ်9လမ်းမှာကြီးပါ။ရခိုင်ကလေးကကုံသွေးလမ်းမှာကြီးရှိပါတယ်။မြန်မာဘက်ချမ်းကတိုင်းဒေသလက်နက်ကန်တွေကြီးစိုးတဲ့ဒေသဖြစ်တာကြောင့်ပျက်စီးယိုယွန်းနေပါပြီ။တရုတ်ပြည်ချမ်းကတော့ကောင်းနေသေးပါတရုတ်ပြည်တက်တဲ့အဲ့ဒီလမ်းကနေမြန်မာနိုင်ငံကိုဝင်လာခဲ့လို့လာရှုပ်ထိရောက်ခဲ့ဦးပါတယ်။မန္တလေးကိုတရုတ်ပြည်သိမ်းဖို့စီမံကိန်းချစစ်ဆင်ခဲ့ပါတယ်။မြန်မာတပ်မတော်ကကိုကံပြည်သူစစ်နဲ့အတူကိုကံကာကွယ်ခဲ့လို့သာတရုတ်လက်အောက်မရောက်တာပါ။တရုတ်ပြည်ကာကွယ်ရေးစစ်ဆင်ရေးတွေမှာကိုတိုင်ပါဝင်ခဲ့ဘူးတဲ့စစ်ထောက်စစ်မြေပြင်ဒုတိယဘုံမူကြီးအငိမ့်စာမြန်မာနိုင်ငံဆိုင်ရာအမေရိကန်စစ်တပ်မှုအငိမ့်စာတွန်လိုင်းဘုံကောက်စီအဖွဲ့ဝင်ပြောကြားချက်ကိုကိုကထားပါတယ်။
ဟုတ်ကဲ့ဒီတော့ရှင်ဒီစာရဲမှာရေးထားတဲ့မြန်မာပြည်ဘက်ကဖောက်လုပ်ထားခဲ့တဲ့ပိုလန်မကြီးကအမှတ်9လမ်းမကြီးပါအရင်တည်းကကုံသွဲလမ်းမကြီးရှိခဲ့ပါတယ်ဆိုတာအဲ့ဒီကုံသွဲလမ်းမကြီးဆိုတာဘာမာရုတ်ကိုပြောရလို့ထင်ပါတယ်เนาะကျွန်မဒီသမိုင်းပညာရှင်လည်းဖြစ်တဲ့ကျွန်တော်တို့ရုံကဥကျော်စံသားကိုလည်းတေချာမေးကြည့်ထားပါတယ်ဒီဒုတိယကမ္ဘာစစ်တွင်းကမြန်မာနိုင်ငံနဲ့တရုတ်နိုင်ငံအနောက်တောင်ဘက်ကိုဆက်ထားတဲ့ဒီကုံသွဲလမ်းမကြီးဆိုတာမျိုးဒီဘာမာရုတ်ဆိုတာရှိခဲ့ပါတယ်မြန်မာလမ်းပေါ့နော်အဲ့မှာဂျပန်တွေကတရုတ်နိုင်ငံကိုကျူးကျော်ဝင်ရောက်တဲ့အခါမှာမဟာမိတ်တပ်တွေကမြန်မာပြည်ကနေပြီးတော့အဲ့တရုတ်ဘက်ကိုထောက်ပံ့ရေးရိတ်ခါတွေကိုအဲ့ဒီတောင်တွေကိုဖျက်ပြီးခွေးခွေးကောက်နဲ့ဖောက်ထားတဲ့ဘာမာရုတ်ကနေတဆင်ပို့ပေးတာဖြစ်ပါတယ်အဲ့လမ်းကိုပဲဒီတော်ရရှင်ရင်းညွှန်းတယ်လို့ယူဆမိပါတယ်နော်အခုရေးလာတဲ့ဆော့ဂျော့ထ်ချားစ်ကတော့တရုတ်ဖြူကာကွယ်ရေးစစ်စီရင်မှာကိုရိုင်းပါဝင်ခဲ့ပြုတဲ့အစ်မြပြင်ဒုတိယဘုံမူကြီးအငိမ့်စားချက်ကိုကိုကပြီးရေးထားပါတယ်လို့ဆိုလာပါတယ်ဘယ်သူဘယ်ဝါဆိုတာတော့နာမည်ထည့်သွင်းပြောမထားပါဘူးနော်ကျော်စင်ဆိုတဲ့တော်ရရှင်အမြင်ကိုလည်းဝေမျှပေးခြင်းပါတယ်သူကတော့
50-50ဆိုရင်တော့မှမြန်မာကထည့်ဖို့ငွေမရှိဘူးဆိုတော့စိတ်ဝင်စားဖို့ကောင်းတဲ့အတွေ့လုံနိုင်တာကအဲ့ဒီ50ရာခိုင်နှုန်းအတွက်တခြားဘက်ကလှည့်ချေးတာဒါမှမဟုတ်တခြားနိုင်ငံကိုဖိတ်ခေါ်တာလုပ်တင်တယ်တရုတ်မှမဟုတ်ရင်အင်းဒီချင်းနဲ့အန်ဒီရရှိလာနိုင်တဲ့ဘသူကမှရာခိုင်နှုန်းအများကြီးမပေးသင့်ပါဘူးအခြားနိုင်ငံလှည့်ဖို့ဆိုတာမဖြစ်နိုင်ဘူးထင်ရပေမဲ့ခုတရုတ်ကိုရောင်းတဲ့ gas စီမံကိန်းမှာကိုရီးယားနဲ့အိန္ဒိယကပါနေတာပါပဲဒါမျိုးတော့တွေးပြီးတော့လှုပ်တင်တယ်လုပ်မယ်လဲမြင်ပါတယ
်ဒီတော့ရှင်ပြောထားတဲ့အချိန်မှာဒီမြန်မာဘက်ကနေပြီးတော့ဒီလမ်းဖောက်လို့ငွေရှာတဲ့နေရာမှာဒီတရုတ်မှုတဲ့တခြားနိုင်ငံတွေစီကနေပြီးတော့လိုအပ်တဲ့ငွေကြေးရအောင်လှုပ်ဆောင်သင့်ပါတယ်ဆိုပြီးအကြံပြုထားတာပါသူလိုပဲတရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုမြန်မာနိုင်ငံမှာအထူးကြီးမားသွားမှာကိုစိုးရိမ်နေကြတဲ့သူတွေအတွက်ပြန်ပြီးရေးလာတဲ့သောရရှင်နောက်တစ်ရက်ကတော့ Price Taking ဆိုတဲ့ Facebook အကောင့်ပိုင်ရှင်ဖြစ်ပါတယ်။သူကတရုတ်နိုင်ငံအင်အားကြီးသွားမှာအရန်ကြောင်းရင်တခြားနိုင်ငံတွေနဲ့ယင်းနှိမ့်နှံမှုကိုလည်းအာရုံစိုက်လှုပ်ဆောင်သင့်ပါတယ်ဆိုပြီးအခုလိုအကြံပြုလာပါတယ်
။တရုတ်နိုင်ငံကမလုပ်တဲ့စိတ်ဝင်စားတဲ့ယင်းနှိမ့်နှံတဲ့စီမံကိန်းတွေကိုမြန်မာနိုင်ငံမှာလာလုပ်ဖို့စောင့်နေတဲ့တခြားနိုင်ငံကကုမ္ပဏီတွေအများကြီးရှိပါတယ်။အစိုးရဘက်ကသာအဲ့ဒီကုမ္ပဏီတွေလုတ်ပိုင်ခွင့်တင်ထားတဲ့ယင်းနှိမ့်နှံမှုစီမံကိန်းတွေကိုဦးစားပေးစီစစ်ပြီးလုတ်ပိုင်ခွင့်တွေမြန်မြန်ချပေးလိုက်ပါအဲ့ဒီကုမ္ပဏီတွေရဲ့အဆက်အသွယ်တွေနဲ့တရုတ်ပြည်သူသမ္မတနိုင်ငံကမဟုတ်တဲ့နောက်ထပ်ကုမ္ပဏီတွေပိုတိုးပွားပြီးရောက်လာစေဖို့ဆွဲဆောင်နိုင်မှာပါတရုတ်နဲ့လည်းလုပ်ရပါမယ်အလားတူတရုတ်မဟုတ်တဲ့ကုမ္ပဏီတွေကိုလည်းတိကျဆွဲဆောင်မှုမျိုးတွေနဲ့စည်းရုံးရပါမယ်ဒါဆိုတရုတ်ကပဲအားလုံးဝင်ရောက်ယင်းနှိမ့်နှံချဲလဲနေတာကိုကြော်လွှားစေဖို့နီးလန်းဖြစ်စေမှာပ
ါဒါကတော့တရုတ်နိုင်ငံမြန်မာနိုင်ငံပေါ်မှာဩဇာလွှမ်းမိုးမှုအရန်ကြီးသွားမှာဆိုရင်တစ်ဖက်နိုင်ငံနဲ့တခြားနိုင်ငံတွေနဲ့ပြန်ပြီးချိန်ငွေရှာ များတဲ့အနေနဲ့အခုလိုလှုပ်ဆောင်နေပါတယ်ဆိုတဲ့သောရရှင်နဲ့အကြံပြုလာတာပါ။အောင်စီရဆိုတဲ့သောရရှင်ကတော့တရုတ်နိုင်ငံမြန်မာနိုင်ငံပေါ်မှာဒုက္ခပေးလာတာမှကိုကြောက်ရွံ့ပြီးတော့ဒီစီမံကိန်းမဖြစ်ဖို့ပြောနေကြတဲ့သူတွေပေါ်မှာအခုလိုပြောလာပါတယ်။သူကဒီလိုတွေတွေးပူနေရင်စင်ကာပူနိုင်ငံတည်တည်လေးကဘာကျော်ဖြစ်လာမှာမဟုတ်ကမ္ဘာနိုင်ငံပေါင်းစုံလွတ်လပ်စွာကုသန်းရောင်းဝယ်တဲ့ခေတ်မှာအထူးသဖြင့်တရုတ်တွေများပါတယ်။ပြည်သူတွေကိုမျက်လုံးစိမ်းတက်မပေးပါနဲ့။မျက်ကန်းမျိုးချစ်တွေဖြစ်ကုန်ပါမယ်ဆိုရရေးလာပါတယ်ရှင်။တင်လက်ဆိုတဲ့သောရရှင်ကလည
်းတရုတ်ဖုံးနဲ့တရုတ်ပစ္စည်းတွေတုံးနေပြီးတရုတ်မကောင်းကြောင်းပြောနေတာလူဘောတွေဖြစ်နေတာပေါ့ဗျာ။မြန်မာတွေဘလို့ရှင်ပြိုင်လုတ်ကန်ရမလဲမသိပဲလူဘောအဖြစ်မခံကြပါနဲ့။စဉ်းစားကြ၊စူးစမ်းကြဘလို့လုတ်ကန်ကြမလဲနီးလန်းမရှာနိုင်ရင်လူဘောပဲဖြစ်နေမှာပါ။
တရုတ်နိုင်ငံရဲ့အရှင်နိုင်အောင်ကြိုးစားပါတဖက်သက်မကောင်းမပြောပါနဲ့ဆိုပြီးတင်လန်းဆိုတဲ့သရရှင်သူ့မြင်ကိုရေးလာတာဖြစ်ပါတယ်သရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်မြန်မာသချင်းလေးတစ်ပုဒ်နဲ့သရရှင်တွေကိုမေတ္တာတည်းလက်ဆောင်ပေးချင်ပါတယ်ရှင်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမေတ္တာတည်းလက်ဆောင်ကဏ္ဍမှာဒီသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်ကိုလိမ့်မှုပြီးစာရေးတက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပြီးကိုစောင့်မျှော်ကြိုဆိုနေပါရဲ့နော်။အခုတော့သရရှင်နေကိုမြစ်တာတိလက်ဆောင်ဖြစ်တဲ့မြန်မာသချင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးကြပါရဲ့နော်။နေနေတည်ဆို့ထားတဲ့မငြိမ်းချင်းဆိုတဲ့သချင်းလေးကိုသရရှင်နေအားလုံးနှစ်ချိုက်ခံစားနိုင်လိမ့်မယ်လို့ယူဆပါရဲ့။နားဆင်ကြည့်ပါဦးနော်။ဆိုထားတဲ့မင်းကြီးများချင်းဆိုတဲ့တဲ့ချင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ရင်ဖွင့်စာတွေဝေဖန်အကြံပေးစာတွေနဲ့တေးတချင်းတောင်းလာတွေကိုတင်းငွေတွေနဲ့ညပိုင်းနဲ့တင်းလာနေမနေ့ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်အစားမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါလေ VOA ကိုလည်းစာရေးကြပါအောင်နော်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
တနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ခဲ့